Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ29ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဝဲမဲမှာဒီနေ့ထိတဲ့ရောက်သတင်းတွေကိုကိုရဲကောင်နဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာစီးရီးယားမှာပြစ်ခတ်ရဆဲရေးစလိုက်ပြီးနေရာများစွာမှာတိုက်ပွဲမဖြစ်အောင်ထိန်းထားနိုင်ပါတယ်အီရန်မှာတော့လွှတ်တော်ယူကောက်ပွဲစတန်အရအလေအလတ်ဖြစ်ပြင်ပြောင်းလဲရေးသမားတွေအသာရနေပါတယ်အာဖဂန်နစ္စတန်မှာတော့အသေခံဘုံကွဲသမားလက်ချက်ချောင်းလူအနည်းဆုံး73ဦးသေဆုံးသွားခဲ့ရပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါရှားဖောင်ရေ
ကောင်းပါပြီရှင်ဒီကချင်ပြည်နယ်ကလူမှုအခြေပြုမူရစ်ဆေးဝါးတိုက်ဖျက်ရေးသမားတွေလုံခြုံရေးအတွက်စိုးရိမ်ရလို့အခုလက်ရှိသူတို့ရဲ့ဘိန်းခင်းဖျက်ဆီးရေးလှုပ်ရှားမှုအခြေအနေကဘယ်လိုရှိနေပါသလဲ
သူတို့ကလည်းဒီအခြေအနေရပေါ့ဒီအပြည့်အအနေနဲ့ရေးအနေနဲ့တော့စာဝန်မြူနိုင်ဘူးစစ်တမ်းနဲ့ဆက်လို့ရလို့ပါဆိုတဲ့အနေနဲ့အခုကတော့ဒီအခြေအနေရပ်သွားတဲ့ဆက်ခေါက်တဲ့အနေနဲ့
ကချင်ငင်းရဲ့အကျိုးဆောင်ဖွဲ့ကဥအင်းရှန်ဆန်အောင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတကာနဲ့ဆိုင်တဲ့ဆောင်းပါးတွေမှာကြားမှာကတော့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းရွေးချယ်ပွဲမဲဆွယ်စည်းရုံးမှုပဲထိရောက်နေပြီလေမြောက်ကိုရီးယားဘော်ရေးယူနိုင်အောင်ကုလသမဂ္ဂရဲ့စူးစမ်းမှုကပဲအခြေအနေထိရောက်နေပြီလေဆိုတဲ့အကြောင်းတွေနဲ့မလေးရှားလေယာဉ် MH17 ဘာကြောင့်ပြက်ကျခဲ့ရလဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲခေါင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
ဆီးရီးယားနိုင်ငံမှာအပြစ်ခတ်ရဆဲရေးဒီနေ့စခဲ့ရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်ဒါပေမဲ့တိုက်ပွဲတချို့တော့ဖြစ်ခဲ့တာရှိပါတယ်နိုင်ငံပိုင်သတင်းမီဒီယာကဟာမာပြည်နယ်အဓိကမြို့ဆလာမီးယားကစင်ကြေဖိုးမှာကားဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှုတ်သေးခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီမြို့ဝင်နားမှာဖြစ်ခဲ့တဲ့ဘုံးခွဲမှုအတွက်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောလာတာမရှိသေးပါဘူးဆီးရီးယားဆိုတာတပ်ဖွဲ့တွေနဲ့တပုံဖွဲ့တွေကြားအခြားပစ်ခတ်မှုတွေဖြစ်ခဲ့တာကတော့တူရကီနယ်စပ်နာကလက်တာကီယာပြည်နယ်မှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်တကယ်တော့အမေရိကန်နဲ့ရုရှားတို့ပူးပေါင်းကြားဝင်ဆက်ဆက်ပေးခဲ့တဲ့ဒီဆီးရီးယားအပြစ်ရရေးဟာဆီးရီးယားစံတော်ချိန်တောက်ချာနေညတကောင်မှာစအသက်ဝင်ခဲ့တာပါဆီးရီးယားတိုက်ခိုက်ညံဝောင်းအဖွဲ့ဖြစ်တဲ့အစစ်မြင့်ညှိနှိုင်းရေးကော်မတီကအခုအပြစ်ခတ်ရဆဲရေးမှာအဖွဲ့ပေါင်း69ဖွဲ့ပါဝင်ဆောင်ရွက်ဖို့ကတိပြုထားတယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီအဖြစ်ရည်သဘောတူညီချက်ထဲမှာ IS Islamic စစ်သွေးကြောအကြမ်းဖက်အဖွဲ့နဲ့ Al-Qaeda နဲ့ဆက်သွယ်ရှိတဲ့ Al Nusra အဖွဲ့တွေတော့မပါပါဘူး။အခုယာယီပြစ်ခတ်ရဆဲရေးသဘောတူညီချက်အသက်မွေးခင်တနားရီလိုမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဒီသဘောတူညီချက်ကိုတညီတညွတ်ထဲထောက်ခံခဲ့ပါတယ်ခင်ဗျာ
။အီရန်လွှတ်တော်ရွေးကောက်ပွဲစနေနေ့အစောပိုင်းစစ်တမ်းရလဒ်တွေအရတော့ပြည်ပြင်ပြောင်းလဲရေးသမားတွေနဲ့အလေလက်သဘောထားရှိတဲ့တမယိုကြဝါဒီတွေဟာအသာစီးရနေပြီးဒါဆိုရင်တမရဟူစိန်ရိုဟင်နီအတွက်သူ့ရဲ့နိုင်ငံကြီးယူမှန်းချက်တဲ့အကောင့်တွေပေါ်လာဖို့အခွင့်အခါကောင်းမဲ့အခြေအနေတစ်ရပ်ဖြစ်လာစေပါတယ်။အီရန်နိုင်ငံအတွက်တော့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার အရေးသဘောတူညီချက်တစ်ရပ်ရရှိခဲ့ပြီးတဲ့နောက်ပိုင်းဒါဟာပထမဆုံးချိန်ပြုတ်လုတဲ့လွှတ်တော်ရွေးကောက်ပွဲတွေဖြစ်ပါတယ်။မဲပေးသူတွေဟာနိုင်ငံရဲ့ဘာသာရေးအကြီးအကဲအယာတိုလာအလီခါမေနီရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်မဲ့အောက်ရှောင်အဖွဲ့ Assembly of Expert မှာပါဝင်မဲ့အဖွဲ့ဝင်တွေကိုလည်းမဲပေးရွေးချယ်ရမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာပါကစ္စတန်နယ်စပ်နားမှာအထက်ကဘုံခွဲသမားတူလက်ချက်ကြောင့်ဒီနေ့ပဲလူအနည်းဆုံး73ဦးသေဆုံးသွားပြီးလူ40ကျော်ဒဏ်ရာရခဲ့တယ်လို့အာဖဂန်ရရှိတွေကထုတ်ပြောလိုက်ပါတယ်ဒီဘုံခွဲသမားအနေနဲ့မော်တော်ဆိုင်ကယ်မောင်းလာပြီးကူနာပြည်နယ်မြို့တော်အစာဒါဘက်ကအုတ်ချုပ်ရည်မှုယုံအဝင်ဝနားမှာကိုယ့်အကူဘုံခွဲဖြစ်လိုက်တာဖြစ်တယ်လို့မျက်မြင်သက်တေတွေကဆိုပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုကြောင့်သေဆုံးသွားသူတွေထဲမှာတာလီဘန်နှိမ်နင်းရေးဒေသခံပြည်သူစစ်တပ်မှမာလီခန်ဂျန်လည်းပါသွားပါတယ်။ဒါပေမဲ့ဒီဘုံခွဲမှုကိုဘယ်သူကလုပ်တယ်ဆိုတာတော့ထုတ်ပြောတာမရှိသေးပါဘူး။ဒီတိုက်ခိုက်မှုကြောင့်အနီးအနားမှာဖြတ်သွားတဲ့ဒါမှမဟုတ်အနီးအနားကပန်းချံမှာဆော့ကစားနေတဲ့ကလေးငယ်တွေပါဝင်အရသာအများစုထိခိုက်သေးကြခဲ့ရတယ်လို့ပြည်내ရရှိတွေကဆိုပါတယ်။တရားပြင်းထန်သူခုနှစ်ဦးကိုတော့အနီးအနားကနာဂါဟာပြည်내ကစစ်ရင်ကိုပို့ထားပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံမြို့တော်မှာတောက်ကြနေညနေကပြင်းထန်တဲ့ပောက်ကွဲမှုတွေနဲ့တနက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အနည်းဆုံးလူ12ဦးသေဆုံးပြီး30ဦးထက်မနည်းထိခိုက်ဒဏ်ရာရသွားပါတယ်။အယ်ရှာဟပ်စစ်သွေးကြောအဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်တာဖြစ်တဲ့ကြောင်းကြေညာထားပါတယ်။ဒေသစံတော်ချိန်ည9:45မိနစ်လောက်မှာမိုဂါဒီရှုမြို့ရဲ့ SYL ဟိုတယ်အနီးကလုံခြုံရေးစစ်ဆေးရေးဂိတ်တစ်ခုမှာပောက်ကွဲပစ္စည်းတွေအပြစ်တင်ထားတဲ့ထရက်ကာတစ်စီးပောက်ကွဲခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီဂိတ်မှာရှိနေတဲ့အမျိုးသားလုံခြုံရေးအဖွဲ့ဝင်5ဦးဟာပောက်ကွဲ ွဲမှုကြောင့်ချက်ချင်းတည်ဆုံသွားပြီးအသေးခံဘုံခွဲတဲ့ကားကိုမောင်းသူလည်းတည်ဆုံသွားတယ်လို့ဆိုမာလီယာနိုင်ငံလုံခြုံရေးဝန်ကြီးအဒါရာဇက်အိုမာမိုဟာမက်ကပြေဝေကိုပြောပါရတယ်။အဲ့ဒီပောက်ကွဲမှုဖြစ်ပြီးမကြခင်မှာပဲတနတ်သမား3ဦးဟာကားတဲကနေထွက်လာပြီးတနတ်နဲ့စတင်ပြစ်ခတ်ရင်ဟိုတယ်ထဲကိုဝင်ရောက်ဖို့ကြိုးစားခဲ့ပြီးမှလုံခြုံရေးအဖွဲ့ဝင်တွေကတားဆီးခဲ့ပါရတယ်။ဟိုတယ်မှာရှိတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အဆောက်အဦတွေကစစ်သွေးကြ3ဦးဟိုတယ်ထဲကိုမဝင်ရောက်ခင်မှာပြစ်တက်နိုင်ခဲ့တယ်လို့ဆိုမာလီယာလုံခြုံရေးဝန်ကြီးကပြောပါရတယ်။ဒါ့အပြင်ည8:45မိနစ်မှာလည်းတနတ်သမားတွေအသုံးပြုတဲ့ကားကနေဒုတိယကြိမ်ပောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်ပျက်စီးဒဏ်ရာရမှုတွေနဲ့ရှုပ်ထွေးမှုတွေထပ်ပြီးဖြစ်ပေါ်ခဲ့ပါတယ
်။ VOA မြန်မာအသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံကနေစနေနေ့ညနေဘက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ Laos နိုင်ငံအနေနဲ့အာဆီယံနိုင်ငံချိုင်းဝင်ကြီးအစည်းအဝေးကိုမြို့တော် Vientiane မှာဒီနေ့စတင်လိုက်ပါပြီ။တရုတ်နိုင်ငံနဲ့နယ်မြေတင်မာမှုတွေများလာချိန်မှာဖြစ်လာတဲ့အာဆီယံ၈ထံမှာရှာနိုင်ငံများအသင်းရဲ့ဒီအစည်းအဝေးမှာနိုင်ငံတကာနဲ့ဒေတာရင်းကိစ္စရပ်တွေကိုအမြင်ဖလှယ်ကြမှာဖြစ်ပါတယ်။ဒီအစည်းအဝေးဟာ Laos နိုင်ငံအနေနဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကနေလွှဲပြောင်းယူပြီး Laos နိုင်ငံမှာကျင်းပတဲ့ပထမဆုံးဝင်ကြီးအဆင့်ဆွေးနွေးပွဲဖြစ်ပါတယ်။နှစ်ရက်ကြာကျင်းပမဲ့ဒီအစည်းအဝေးမှာတောင်တရုတ်ပင်လယ်ရင်းတရုတ်ရဲ့နယ်မြေသစ်ဖော်ထုတ်မှုနဲ့ဆောက်လေလုပ်ငန်းကြီးတွေလုပ်ကိုင်နေတာအပြင်ဒေတာရင်းကုန်သွယ်ရေးနဲ့နိုင်ငံခြားခီးသွားလည်ပတ်မှုကိစ္စနောက်အာဆီယံနဲ့နိုင်ငံခြားမိဖက်နိုင်ငံတွေကြားထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြေကိစ္စတွေကိုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်မဟာမိတ်ဖိလစ်ပိုင်နိုင်ငံအနေနဲ့လည်းဒီနယ်မြေအငင်းပွားမှုတွေကိုနိုင်ငံတကာတရားစီရင်မှုနဲ့ဖြေရှင်းဖို့တောင်းဆိုနေတာဟာနိုင်ငံရေးရာရန်စတာဖြစ်တယ်လို့တရုတ်ဘက်ကတော့ကြတာရင်းနေကပဲဆွဆွဲလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့လည်းဒီနှစ်နှောင်းပိုင်းလာအိုစ်နိုင်ငံမှာပဲလုပ်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့စီစဉ်ထားပါတယ်။တကယ်တော့အဖွဲ့ဝင်10နိုင်ငံရှိတဲ့ဒီအာဆီယံဖွဲ့ထဲမှာမြန်မာနိုင်ငံပါဝင် Laos, Thailand, Cambodia, Singapore, Philippines, Brunei, Vietnam, Malaysia နဲ့ Indonesia နိုင်ငံတွေပါပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံအရှေ့တောင်ပိုင်းကတောင်ကာရိုလိုင်းနားပြည်နယ်ဟာလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာ Democratic Party ကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်မယ့်ကိုယ်စားလှယ်လောင်းကိုစနေနေ့မှာရွေးချယ်မှာဖြစ်ပါတယ်။ Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ Bernie Sanders နဲ့ Hillary Clinton တို့ဟာတောက်ကြနေညကတောင်ကာရိုလိုင်းနားပြည်နယ်ကမဲပေးသူတွေကိုအနီးကပ်ပြီးမဲဆွယ်စည်းရုံးမှုတွေပြုလုပ်ခဲ့ကြပါတယ်။စနေနေ့မှာကျင်းပမယ့် Democratic ကိုယ်စားလှယ်လောင်းရွေးချယ်ပွဲမှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ Clinton ကနိုင်ငံကိုစူးစီးညီညွတ်မှုပေးဖို့သူမရဲ့မျှော်မှန်းချက်ကိုပြောကြားခဲ့ပြီး Bernie Sanders ကတော့ Republican Party ဘက်ကသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရည်မှန်းထားတဲ့ Donald Trump ကိုဥတီပြီးတိုက်ခိုက်ခဲ့ပါတယ်။သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ရဲ့ထောက်ဝါလောက်ကိုရွေးချယ်ကြမယ်။လာမယ့်အပတ် Super Tuesday နေ့မှာမဲပေးဆုံးဖြတ်ကြမယ်ပြည်내အများစုမှာ Donald Trump ကအသာစီးရနေတာဖြစ်ပါတယ
်။ American စီးပွားရေးပြီးခဲ့တဲ့နှစ်ကုန်မှာခံမှန်းထားတာထက်ပိုမြန်မြန်တိုးတက်လာနေပေမဲ့ဒီတိုးတက်မှုနှုန်းကနှေးကွေ့နေပါသေးတယ်။တောက်ကြနေထို့ American ကုသန်းရောင်းဝယ်ဝန်ကြီးဌာနအစီရင်ခံစာအရ2015ခုနှစ်နောက်ဆုံး4လပတ်ရဲ့ GDP စုပေါင်းပြည်တွင်းအတည်ရင်ထုတ်လုပ်မှုတန်ဖိုးတိုးတက်လာမှုဟာနှစ်စဉ်တိုးတက်မှုနှုန်း100ခန်းနှုန်းမှာပဲရှိခဲ့တယ်လို့ဆိုပါရစေ။အရင်တုန်းကတော့ကြံ့ကျင်သူတွေကဒီ GDP တိုးတက်မှုနှုန်းဒီထက်နှေးကွေ့လိမ့်မယ်လို့တွက်ဆခဲ့ကြတာပါ။အခုလိုခံမှန်းခဲ့တာကဘတ်ပေါင်းစုံကင်းကနန်းအချက်လက်တွေကိုအခြေခံပြီးပုံမှန်လုပ်တဲ့ပြန်လည်တိုးတက်မှုတွေကနေတွက်ဆခဲ့တာပါ။တကယ်တော့2015ခုနှစ်တစ်နှစ်လုံးအတွက်အမေရိကန်စီးပွားရေးဟာ2.4%ခန်းနှုန်းတိုးတက်ခဲ့ပါတယ်။အိမ်ပြည်တော်စီးပွားရေးအကြံပေးသူကတော့မနစ်ကစီးပွားရေးတိုးတက်မှုနှေးကွေ့ခဲ့ရတာကရေနံစေးကျတာနဲ့အဲ့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုကျဆင်းလာတာနောက်အမေရိကန်တင်ပို့ကုန်တွေပေါ်မှာကမ္ဘာဝယ်လိုအားကျလာတာတွေအကြောင်းဖြစ်တယ်လို့ဆိုပါတယ်တကယ်တော့အခုလိုကမ္ဘာဝယ်လိုအားကျလာတဲ့အထက်မှာအမေရိကန်နိုင်ငံကအမေရိကန်ဒေါ်လာစေးကျပြီးပြည်ပကိုပို့တဲ့ကုန်တွေဈေးမြင့်တက်သွားတာလည်းပါတယ်လို့စီးပွားရေးတုံ့သက်သူတွေကဆိုနေပါတယ်ခင်ဗျာ
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA အဖွဲ့ရဲ့ဥက္ကဋ္ဌအသစ်ဖြစ်သူဟာပြည့်ဝင်းနေတဲ့အဖွဲ့ကြီးရဲ့ပုံရိပ်ကိုပြန်လည်ပြုပြင်သွားမယ်လို့ကတိပြုပြောကြားလိုက်ပါတယ်။တောက်ကြနေက FIFA အဖွဲ့ရဲ့ Congress ဟာ Swiss လူမျိုးဘောလုံးအဖွဲ့အမှုဆောင်တဦးဖြစ်တဲ့ Gianni Infantino ကိုဥက္ကဋ္ဌဖြစ်ရွေးကောက်တင်မြှောက်ပေးခဲ့တဲ့နောက်သူကသူထမ်းဆောင်မဲ့တာဝန်နဲ့ပတ်သက်ပြီးသတင်းတောက်တွေကိုအဲ့ဒီတိုင်ပြောကြားခဲ့တာပါ။ FIFA အဖွဲ့ထဲမှာငွေကြေးအလွဲသုံးစားမှုတွေနဲ့အကျင့်ပြတ်ချစားမှုတွေရှိတယ်လို့အပြစ်တင်ခံထားရတဲ့ဆက်ဘတ်တလာရဲ့နေရာကိုစက်ခံတဲ့ Infantino ဟာဒါဇင်နဲ့ရှိတဲ့ FIFA တာဝန်ရှိသူတွေရဲ့လက်ယူမှုအတွက်မှုခင်းဆိုင်ရာစစ်ဆေးစုံစမ်းမှုတွေအပါအဝင် FIFA အဖွဲ့ရဲ့အငင်းပွားပွဲရာလှုပ်ဆောင်ချက်အမြောက်များကိုရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုဝင်းမင်းနဲ့ကိုရဲခေါင်တို့ကကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့ဒီကချင်ပြည်နယ်ကမူရစေဝါတိုက်ဖြတ်ရေးနောက်ဆက်တွဲအခြေအနေဘယ်လိုရှိသလဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်။ကချင်ပြည်နယ်တွင်လူတို့အားနဲ့ဘိန်းခင်းဖြတ်ဖို့တွားနေကြတဲ့ပတ်ဂျာဆန်လူတို့အခြေပြုမူရစေဝါတိုက်ဖြစ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်လာလို့ကချင်ရက်မိရက်ဖတ်တို့ရဲ့တိုက်တွန်းခြင်းနဲ့ပြန်လာနေကြပြီဖြစ်ပါတယ်။ဘိန်းခင်းဆိုင်သူတွေနဲ့ဘိန်းဖြတ်သူတွေကြားနှစ်ဖက်အပြင်းထန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ကချင်ပြည်နယ်အစိုးရဘက်ကစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကလုံခြုံရေးတာဝန်မယူတော့ဘူးလို့ပြောဆိုလိုက်တဲ့အပေါ်ဘိန်းသွားဖြတ်သူပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်ရလို့ပြင်လာနေကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ကချင်ပြည်နယ်အတွင်းဘိန်းအများဆုံးစိုက်ပျိုးရာဒေသတွေစီဘိန်းသွားဖြတ်နေကြတဲ့ပတ်ဂျစန်လို့ခေါ်တဲ့လူမှုအခြေပြုမူရစေဝါတိုက်ဖြတ်ရေးအဖွဲ့ဝင်တွေရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လာနေလို့ဒီကနေ့ဖေဖော်ဝါရီလ28ရက်နေ့စနေနေ့မှာတော့မိမိတို့ရောက်ရှိနေတဲ့နေရာတွေကနေပြန်လာဖို့တိုက်တွန်းကြတဲ့အတွက်ပြန်လာနေကြပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကဦးစခုံတရင်ရဲ့နေကြားဆောင်တဲ့နဲ့ပြည်သူစစ်ပိုင်နဲ့ဖြစ်တဲ့ကချင်ပြည်နယ်ကံပိုက်တီးဒေသဝေမိုးရွာမှာဘိန်းကင်းဆိုင်သူတွေနဲ့ဘိန်းဖြတ်စည်းသွားတဲ့ပတ်ဂျဆန်အဖွဲ့တွေကြားတနက်တွင်နဲ့ပြည့်မိုင်းနေတဲ့ခွဲအပြန်အလှန်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်အတော်လေးအထိနာခဲ့ကြပါတယ်ဒီလိုမျိုးဘိန်းဖြတ်လူမှုအဖွဲ့ကိုတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံကချင်ပြည်သူလူထုတွေကကချင်ပြည်နယ်အစိုးရနဲ့ဝန်ကြီးချုပ်ကိုဆန္ဒပြခဲ့ကြရာကရဲလုံခြုံရေးတွေနဲ့လည်းအခြေတင်တင်းမာမှုတွေဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ရဲတပ်ဖွဲ့ဝင်တွေဘက်ကလုံခြုံရေးတာဝန်မယူနိုင်တော့ဘူးလို့အတီလင်းပြောကြားခဲ့ပြီးတဲ့နောက်မှာဘိန်းဖြတ်ဖို့သွားနေတဲ့ပတ်ဂျဆန်အဖွဲ့တွေရောက်နေတဲ့နေရာကနေပြန်လာကြဖို့တာဝန်ရှိသူတွေကမြစ်တာရက်ခံခဲ့တယ်လို့ကချင်ငိမ့်ညာရေးကျိုးဆောင်ဖွဲ့ကဦးအင်ရှန်ဆန်အောင်ကပြောပါတယ
်။မမေကဒီကလည်းဆမားနဲ့ပတ်သက်ကြတဲ့ခါကျတော့ဒီနေ့အပြည့်အဝနဲ့ဒီနေ့ရေးနဲ့ဒီပတ်သက်အဖွဲ့နဲ့ကြီးကြတာဖြစ်တယ်။အဲဒီကြတဲ့ခါကျတော့အားသူတို့ကလည်းဒီအခြေအနေရပေါ့ဒီနေ့အပြည့်အဝအနေနဲ့ရေးအနေနဲ့တော့စာဝန်ယူနိုင်ဘူး။စစ်တပ်နဲ့ပဲဆက်လို့ရလို့ပါဆိုတဲ့အနေအထားမျိုးနဲ့အခုကတော့ဒီအခြေအနေရပ်သွားတဲ့အမျိုးဖြစ်တယ်။ကိုလို့ဘုရားတော့ဒီတော့ဒီအပြင်းအားနဲ့တောင်းချင်မှရတယ်ဘာမင်းဖြစ်နေကြတာကိုတော့ဆက်လို့မရတဲ့အနေအထားမျိုးနဲ့ဖြစ်နေကြတယ်။လုံချုံရတော့စကားပါမယ်ဘာမင်းကလည်းရေးကရေးကြရလဲပြောက်သွားတာမျိုးဖြစ်တယ်အခုလိုတော့မယ်ဒီမှာဘယ်တော့ဖြစ်နေရောဖြစ်တော့ပါကိုကဘာမှမပါတဲ့ခါကျတော့လည်းလည်းနဲ့ပို့ကြည့်ဖြစ်ပေါ်ခါကျတော့ကိုကြီးမှဒီလိုဖြစ်နေတဲ့အနေအထားမျိုး
ဘိန်းခင်းအများပြဆိုက်ပြိုးထားတဲ့ကချင်ပြည်နယ်ကံပိုက်တီဒေသထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကတာဝန်ခံမှုမရှိဘဲတွားရောက်မယ်ဆိုရင်တော့အလွန်ကိုအန္တရာယ်များတဲ့အနေအထားဖြစ်တယ်လို့ဘိန်းခင်းဖြတ်အဖွဲ့ပတ်ဂျက်ဆန်နဲ့တောက်လျှောက်သတင်းလိုက်ပါရယူနေတဲ့ဒေသခံသတင်းတောက်ကိုစော်မိုးထက်ကလုံခြုံရေးအနေအထားစိုးရိမ်ရတဲ့အခြေအနေအခုလိုပြောပြပါဗ
ျ။လုံခြုံရေးအနေအထားကစစ်တပ်မပါလို့ကတော့ထိခိုက်ဒဏ်ရာရမှုပြီးဆုံးမှုတော်တော်ကများတဲ့သဘောရှိတယ်ခုလိုသူတို့တွေပေါ့နော်ခုလိုပြန်ပြီးတော့ထောက်လာလိုက်တာကလည်းသူတွေကအကောင့်လိုပြောလို့ရတာပေါ့ကျွန်တော်တို့သုံးတက်ကြည့်တော့ဒီခွက်တွေရှစ်ဆက်ပြီးကျိုးသွားမယ်လုံလုံကြီးကလည်းရဲရင်အားလောက်ပဲထည့်လိုက်မယ်ဆိုလို့ရှိရင်တော့အရန်ကိုစိုးရင်ကြာအနေထားပါတော့ဆိုတော့တကယ်လို့သူတို့လုံလုံကြီးမပေးလဲဆွပြီးသွားမယ်ဆိုမမြင်နိုင်တဲ့အဆက်ကြီးအများကြီးဖြစ်လာနိုင်တယ်ဘာလို့လဲဆိုတော့သူတို့ရဲ့နေမျိုးဖြစ်သွားပြီလေပြောမယ်ဆိုလို့ရှိရင်လုံလုံကြီးအနေထားကတော့ DGS အဖွဲ့ကြီးအတွက်လုံကိုအားနေပါတယ်တော်တော်ကိုအားနေတယ်
ကချင်ပြည်နယ်တွင်ဘိန်းခင်းအများဆုံးစိုက်ပျိုးရာဒေသတွေဖြစ်တဲ့ကဒုံးနဲ့ကံပိုက်တီဒေသတွေစီကိုသွားနေကြတဲ့ပတ်ဂျဆန်လို့ခေါ်တဲ့ကချင်လူမှုဘိန်းခင်းဖြတ်စည်းအဖွဲ့ကိုဘိန်းခင်းပိုင်ရှင်တွေနဲ့ထိတ်တန့်ရင်ဆိုင်မှုရှိမှဆိုတဲ့လုံခြုံရေးအကြောင်းပြချက်နဲ့စစ်တပ်နဲ့နယ်မြေရဲလုံခြုံရေးတွေဘက်ကပိတ်ပြီးတော့တားဆီးခဲ့တာပါပြည်သူလူထုကလူမှုအင်အားနဲ့ကိုယ်တိုင်ပါဝင်တိုက်ဖြတ်ဖို့ကြိုးစားတဲ့လှုပ်ရှားမှုအပေါ်သက်ဆိုင်ရာပြည်နယ်အစိုးရနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်သင့်ပါတယ်လို့အရက်ဖတ်လူမှုအခြေပြု CSO Forum ကမတ်သိန်းနီဦးကအခုလိုပြောပါတယ်
ကျွန်တော်တို့အစိုးရရဲ့အ သေးမှုနဲ့အစိုးရရဲ့ပူးပေါင်းပါဝင်မှုကိုရှာရမယ်ဆိုလို့ရင်ပေါ်ပြီးလူလူလှရှာမှုအစီအစဉ်မျိုးရေးတိုက်ချဲ့ရင်ဟာတိုင်းတာတကူထိအောင်မြင်မှာပါရှင့် movement အစီအကိုလည်းကျမတို့ကလူတွေကိုခိုက်နာခြင်းမှုမရှိသေးတဲ့ပေါ့နော်ဒီမျိုးတွေကိုကျမတို့ပို့ပြီးတော့စိတ်ကြစီစဉ်လို့လူပါတယ်အစ်ကလေးရဟိုနောက်ဆုံးချင်ကြဘူးပေါ့နော်ဆိုတော့ကျမတို့လည်းလူကြီးတွေနဲ့အရင်ကနှိမ့်နိုင်ပါတယ်ဆိတ်ရှည်ရနာကောင်းမှန်တော့လေစက်မတိုးကြပါနဲ့ပေါ့နော်အန်ဒီရမဖြစ်သေးတဲ့လူနဲ့လောက်ကပြန်ဆက်ခဲ့တာပြီးရင်နောက်ထပ်ညှိနှိုင်းမှုတွေပြင်ဆင်မှုတွေနဲ့ပြန်လောက်ပါအောင်ဆိုပြီးတော့မငဲညှိရပါတယ်ရှင
်အခုလိုမျိုးဘိန်းကင်းဖြက်စီးဖို့သွားတဲ့လူတို့ဦးဆောင်တဲ့အဖွဲ့နဲ့ဘိန်းကင်းဆိုင်သူရွာသူရွာသားတွေအကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားတာကိုရှုံချကြောင်းနဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးကျူးလွန်သူစီစဉ်ဆောင်ရွက်သူတို့ကိုအမြန်ဆုံးဖော်ထုတ်စုံစမ်းပြီးတရားဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့နဲ့တိုက်ခိုက်ခံရသူတွေရဲ့နေနာမှုတွေကိုတာဝန်ရှိသူတွေဘက်ကတာဝန်ယူပေးဖို့အရက်ဖတ်လူတို့အခြေပြုအဖွဲ့ CSO Forum ကလည်းကြေညာချက်ထုတ်တောင်းဆိုပါတယ်မြန်မာတိုင်းနိုင်ငံလုံးတိုင်းတာနဲ့စိုးရိမ်စရာအနေအထားကိုရောက်နေတဲ့မျိုးရေးဆေးဝါးပြဿနာဘိန်းဆိုင်ပြိုထုတ်လုပ်မှုတွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရသက်ဆိုင်ရာပြည်내အစိုးရလွှတ်တော်တက်မတော်နဲ့မူရည်အထူးနှိမ်နှင်းရေးအဖွဲ့တို့ကလူတို့ရဲ့လူလားချက်အတိုင်းပြည်သူလူထုနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြည်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဒိတ်တမိုင်းရနိုင်ပြည်ပေါ်သစ္စာမဲ့တာပြည်ပနိုင်ငံပေါ်သစ္စာခံတာတက်မတော်ပေါ်သစ္စာမဲ့တာတွေကြောင့်နိုင်ငံအရေးကိစ္စတွေရှုထွေးခဲ့ပြီးအဲ့ဒီလိုထမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေမှာတတ်မှတ်ချက်တချို့ထည့်သွင်းထားတာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြသေးခင်ကပဲပြောသွားပါတယ်ဗိုလ်ချုပ်မှုကြီးရဲ့ဒီစကားကိုကျွန်တော်တို့သောတာရှင်တွေသဘောတူပါသလားသမရသည့်ရွေးချယ်ရေးအစိုးရအဖွဲ့အလွှဲပြောင်းအခြေခံဥပဒေပြင်ဆင်ရေးစတဲ့အရေးကြီးကိစ္စရပ်တွေရှိနေချိန်မှာဗိုလ်ချုပ်မှုကြီးကဘယ်လိုရည်ရွယ်ချက်နဲ့ဒီလိုပြောတယ်လို့နားလည်ပါသလဲအခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်တိုက်ရိုက်လေလိုင်းဆွေးနွေးခင်းမှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြပေးပါမယ်။အရင်ဦးဆုံးတော့ဒီအမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်ရွေးချယ်ပွဲမဲဆွယ်စည်းရုံးမှုအကြောင်းတွေကိုတင်ပြပေးပါမယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်အဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ Hillary Clinton နဲ့ Bernie Sanders တို့အူဟာစနေနေ့မှာတောင်ကိုရီးယားပြည်နယ်ပနာမရွေးကောက်ပွဲမှာထိတ်တိုက်တွေ့ကြမှာဖြစ်ပြီးဒါဟာသူတို့နှစ်ဦးကိုအမေရိကန်တောင်ပိုင်းမှာလူကြိုက်ဘလောက်များတယ်ဆိုတာပထမဆုံးစဉ်းစားလိုက်တာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲမတ်လ၁ရက်နေ့မှာကျင်းပမဲ့ Super Tuesday လို့ခေါ်ကြတဲ့ပနာမရွေးကောက်ပွဲတွေနဲ့အကြိုမဲပေးပွဲတွေကိုဒီမိုကရက်ဘက်ကရော Republican တွေကပြည်နယ်ပေါင်းတဒါဇင်ကျော်လောက်မှာကျင်းပမှာနဲ့ပတ်သက်ပြီး VOA သတင်းတောက် James Melo သတင်းပေးပို့ထားတာကိုတော့ Docking မြို့သက်ကပြောပြပေးမှာပါရှင်။
We are not going to let voting rights be undermined and suppressed.
လူနည်းစုမဲဆန္ဒရှင်ရာဂိုင်းနှုံးများလာတဲ့တောင်ကိုရိုလိုင်းနားကဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအကြိုမဲပေးပွဲမှာအာဖရိကနွယ်ပွားအမေရိကန်တွေရဲ့မဲရဖို့ဟီလာရီကလင်တန်ကကြိုးပမ်းနေပါတယ်
။ I also believe that if we work together to make major new investments in communities that have been left behind,and guarantee justice and dignity
တိုးတက်မှုနောက်ကျနေတဲ့အတိုင်းဝိုင်းအတွက်ပင်မရင်းနှီးမြှုပ်နှံမှုအသစ်ချဖို့တရားမျှတရေးအာမခံမှုနဲ့အမေရိကန်နိုင်ငံသားတိုင်းဂုဏ်သိက္ခာရှိဖို့ကျမတို့လက်တွဲလှုပ်ဆောင်မယ်ဆိုရင်အားလုံးအတွက်အကျိုးရှိမယ်လို့ယုံကြည်ပါတယ်
။ပြန်ဖက် Bernie Sanders ကလည်းနာမည်ကျော်မင်းသား Danny Glover ရဲ့အကူအညီနဲ့လူမဲမဲဆန္ဒရှင်တို့ရဲ့မဲကိုရဖို့လုပ်နေတာပါ။
Our next president Senator Bernie Sanders. သူ
ကတော့ Missouri နဲ့ Oklahoma မှာကျင်းပမယ် Super Tuesday အတွက်ပိုးပြီးအာရုံထားပါတယ်
။ We have taken on the political establishment. We've taken on the media establishment.
ကျွန်တော်တို့ကလက်ရှိနိုင်ငံရဲ့အခင်းကျင်းကိုရောသတင်းမီဒီယာလက်ရှိအခြေအနေကိုပါဝေဖန်ခဲ့ပြီပါဘူး။ဒီနေ့ထက်ဒီနေ့လည်းတိုးပြီးဝေဖန်ဖို့ရှိပါတယ်
။ပါတီနှစ်ရက်စလုံးကပါဝင်ရှင်ပြိုင်ကြသူတွေဟာရားနဲ့ချီတဲ့ကိုယ်စားလှယ်တွေလာကြမယ် Super Tuesday အတွက်အဓိကအာရုံစိုက်ကြပါတယ်။Super Tuesday ချင်းပါမယ်ပြည်내အများပြားမှာကောက်ယူတဲ့စစ်တမ်းတွေမှာတော့ Republican Party က Donald Trump ကဦးဆောင်နေတယ်လို့ Nevada မှာသူနောက်ဆုံးနိုင်လိုက်တာပေါ့မူတည်ပြီးလဲသူနိုင်ဖို့မျှော်လင့်နေတာပ
ါ We won the evangelicals we won with young we won with old we won with highly educated
We won with poorly educated.
ဒီဝင်ကလေးမဲတွေကိုကျွန်တော်တို့ရတယ်လူငယ်မဲတွေရောလူကြီးမဲတွေပါရတယ်ပညာတတ်သူရောပညာသိပ်မတတ်တဲ့သူတွေရဲ့မဲတွေလည်းရတယ်ပညာသိပ်မတတ်တဲ့သူတွေကိုကျွန်တော်ချစ်တယ
် Trump ရဲ့အဓိကပြိုင်ဘက်ဟာအထက်လွှတ်တော်မှ Marco Rubio ဖြစ်လာနိုင်ပါတယ
် So you have a very hardcore majority of Republicans that do not want Donald Trump as the nominee and as long as they're being divided up by 3 or 4 people
Donald Trump ကိုအမည်တင်သွင်းဖို့မလိုလားတဲ့ American Republican အများစုရှိနေကြမှာလူ3-4ယောက်ကိုခွဲပြီးမဲပစ်နေရသရွေ့ဒေါ်နယ်အတွက်အဆင်ပြေနေမှာပါဒါပေမဲ့ဒီလိုကြီးပဲဆက်သွားနေမှာတော့မဟုတ်ပါဘူ
းဒါပေမဲ့ Rubio ဟာ Nevada မှာတက်တရပဲရတယ် Texas အထက်လွှတ်တော်မှာ Ted Cruz နဲ့တော့ဆက်ပြီးပြိုင်နေရအောင်မှာဖြစ်ပါတယ
် The only campaign that has beaten Donald Trump and the only campaign that can beat Donald Trump is this campaign
ဒေါ်နယ်ထရန့်ကိုမဲဆွယ်ပွဲနဲ့အနိုင်ချနိုင်မှာဖြစ်သလိုဒေါ်နယ်ထရန့်ကိုနိုင်အောင်လုပ်နိုင်မဲ့ပွဲကလည်းဒီမဲဆွယ်ပွဲပ
ါ Super Tuesday အတွက်မဲဆွယ်နေကြသူတွေထဲမှာ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့အငြင်းစားအာရုံကြောခွဲစီဆရာဝန်ကြီး Ben Carson တို့လည်းပါပါတယ
်ဒေါ်ခင်မျိုးသက်တင်ပြခဲ့တာပါရှင်အခုတော့ Syria နဲ့မြောက်ကိုရီးယားပေါ်အရေးယူနိုင်အောင်ကုလသမဂ္ဂရဲ့စ조사နေတာကိုတင်ပြပေးပါမယ်ဆီးရီးယားနဲ့မြောက်ကိုရီးယားတို့ဟာလူအခွင့်ရေးချိုးဖောက်မှုတွေအတွက်ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အနီးကစစ်ဆေးမှုကိုခင်ရတော့မှာဖြစ်ပါတယ်။အဖွဲ့ဝင်49ဦးပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့အစည်းအဝေးကိုလာမယ့်တနင်္လာနေ့မှာဂျနီဗာမြို့မှာစတင်ပြီးလေးပတ်ကြာမြင့်မှာဖြစ်ပါတယ်။ VOA သတင်းတာကို Lisa Slime ပေးပို့ထားတဲ့သတင်းကိုကိုရဲခေါင်ကပြောပြမှာပါရှင်
။အဖွဲ့ဝင်49ဦးပါဝင်တဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီဟာမြန်မာအပါအဝင်နိုင်ငံပေါင်း40ကျော်ရဲ့လူအခွင့်ရေးမှတ်တမ်းတွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။မနစ်ကဘူရွန်ဒီနိုင်ငံမှာဆိုးပါတဲ့လူအခွင့်အရေးအခြေအနေကိုကုလသမဂ္ဂအစည်းအဝေးမှာဆွေးနွေးခဲ့ပြီးတဲ့နောက်ဒီနှစ်မှာတော့အဲ့ဒီနိုင်ငံရဲ့တိုးတက်ဖြစ်ပေါ်မှုတွေကိုစစ်ဆေးသုံးသပ်ကြမှာဖြစ်ပါတယ်။ဒါအပြင်ကောင်စီဟာညှဉ်းပန်းနှိပ်စက်မှုတရားစီရင်ခြင်းမရှိဘဲကွပ်မျက်မှုတိတ်တဆိတ်ဖမ်းဆီးအကျဉ်းချမှုဘာသာရေးလွတ်လပ်ခွင့်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတဲ့အဖြစ်များတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီထဲကမှကုလသမဂ္ဂလေ့လာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ဆီးရီးယားနိုင်ငံရဲ့အခြေအနေပေါ်အစီရင်ခံစာကိုမတ်လ15ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်။ကောင်စီရဲ့ဥက္ကဋ္ဌအသစ်ဖြစ်တဲ့ချွိုင်ကျုံလင်းကသူ့အနေနဲ့ဆီးရီးယားနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုအထူးအာရုံစိုက်ပြီးဆွေးနွေးသွားဖို့မျှော်လင့်တယ်လို့ပြောပါတယ
်။ Staying focused on the human rights conditions in Syria will also send a very strong message to the
ဆီးရီးယားနိုင်ငံရဲ့လူခွင့်အရေးအခြေအနေတွေကိုအာရုံစိုက်လာအောင်လုပ်ခြင်းအဖြစ်စီးရီးယားမှာတပ်ဖြတ်မှုတွေကျူးလွန်နေသူတွေကိုသူတို့ရဲ့ပြည်မှုတွေအတွက်အနာဂတ်မှာတဖြည်းဖြည်းချင်းနဲ့တာဝန်ခံရလိမ့်မယ်ဆိုတာကိုအသိပေးလိုက်တာပဲဖြစ်ပါတယ
်။တာမတ်ကြီးချွိုင်ဟာတောင်ကိုရီးယားနိုင်ငံကဖြစ်ပေမဲ့သူ့အနေနဲ့မြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုကိစ္စအပါအဝင်ဘလို့အရေးကိစ္စအတွက်မဆိုကြားနေပြီးဗတ်မလိုက်တဲ့ရည်တည်ချက်ကိုထိမ့်သိမ်းထားမယ်လို့ VOA ကိုပြောပါတယ်
။ Like in the case of Syria we may not be able to see immediate control
Syria ကိစ္စလိုမျိုးပဲမြောက်ကိုရီးယားမှာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ချက်ချင်းပြောင်းလဲသွားတာမျိုးမြင်ရဖို့မရှိပါဘူး။ဒါပေမဲ့နိုင်ငံတကာအနေနဲ့ဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးနေမှသာမြောက်ကိုရီးယားမှာဆိုးဝါးတဲ့လူခွင့်ရေးအခြေအနေတွေဖြစ်နေတာကိုလူသိများစီမှာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးကောင်စီရဲ့ UPR လို့ခေါ်တဲ့နိုင်ငံတကာပုံမှန်လေ့လာသုံးသပ်မှုအောက်မှာစစ်ဆေးတာခံယူဖို့သဘောတူလိုက်တာဟာအားတက်စရာလက္ခဏာတွေပဲဖြစ်တယ်လို့ချွိုင်ကပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာထိပ်တန်းကော်မရှင်နာတဦးမြောက်ကိုရီးယားနိုင်ငံကိုတွားရောက်နိုင်မှုဆွေးနွေးမှုတွေကိုလည်းစတင်နေပြီလို့သူကပြောပါတယ်
။ကိုရဲခေါင်တင်ပြခဲ့တာပါရှင်။အခုတော့မလေးရှားလေယာဉ် MH17 ဘာကြောင့်ပြန်ကြခဲ့ရတယ်လဲဆိုတဲ့တွေ့ရှိချက်အစ်တတချို့ကိုတင်ပြပေးပါမယ်။လျှို့ဝှက်သတင်းတွေဖော်ထုတ်တဲ့အင်တာနက်သတင်းတောက်တွေကပြတ်ကျသွားတဲ့မလေးရှားလေယာဉ် MH17 ကိုပစ်ခဲ့တဲ့ဒုံးကျည်ဆိုင်ရာအထောက်အထားတွေအရဒီဒေသကိုလွတ်ခဲ့တဲ့ရုရှားတပ်ဖွဲ့ပိုင်ဒုံးကျည်ဖြစ်တဲ့ဆိုတာကိုတွေ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Henry Richwell သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်။
ဟုတ်ကဲ့ပါ bellingcat.com internet ဆာမျက်နှာမှာလူဝတ်သတင်းတွေဖော်ထုတ်တဲ့သတင်းတောက်တွေကမလေးရှားလေယာဉ် MH17 ကိုပစ်ချရမှာအုံပြုတ်ခဲ့တဲ့ bug လို့ခေါ်တဲ့ဒုံးကျည်ကိုပစ်ထည့်ခဲ့တဲ့လောင်ချာဟာရုရှားနိုင်ငံလို့အမျိုးအစားဖြစ်ကြောင်းအထောက်ထားတပုံကြီးကိုစုထုတ်ပေးလိုက်ပါတယ်ဒီ bellingcat အဖွဲ့ထူထောင်သူ Elliot Higgins က view go internet skype ကနေပြောရမှာ
rather than talking about oh this missile launch has come from the russian army and it's all rather
ဒီဒုံးကျည် launcher ကရုရှားကြီးတပ်ကဖြစ်တယ်လို့ပြောတာလည်းဆိုင်ဒီတဲ့ပို့ပြီးရှုပ်ထွေးနေပါတယ်ကျွန်တော်တို့ပြောနိုင်တာကဒီနာမည်နဲ့လူတွေသူတို့မျက်နှာမှာပါတဲ့ပုံတွေရထားတယ်ပြီးတော့ဒီလူတွေကဒီ bug ဒုံးကျည် launcher ဘယ်လိုဖြစ်ပျက်ခဲ့တယ်ဆိုတာကိုသူတို့သိတယ် ဘယ်သူကအမိန်ပေးခဲ့တယ်ဆိုတာရောပေါ့ဗျာ
။ဟေကင်းဆက်ဒီအဖွဲ့အနေနဲ့ဒီ MH17 လေယာဉ်ပစ်ချပြီးနာယီပိုင်းနဲ့ရပိုင်းအတွင်းအင်တာနက်မှာတက်လာခဲ့တဲ့ယူကရိန်းနိုင်ငံရှေ့ပိုင်းကစစ်ရင်တန်းဗီဒီယိုပုံတွေကိုစူးစိခဲ့ပြီးဒီဘက်ဒုံးချီလောင်ချာနဲ့ဒီလေယာဉ်ကိုဖြစ်တဲ့ဒုံးချီကိုဖြစ်ထည့်ခဲ့တယ်လို့ယုံကြည်ကြောင်းထုတ်ပြောခဲ့ပါတယ
်။ Some of the photographs of the Buk missile launcher from July 17th.
July 17th ရက်နေ့ကယူကရိန်းမှာရှိနေခဲ့တဲ့ဒီဘက်ဒုံးချီလောင်ချာပုံတချို့မှာလောင်ချာဘေးကအမှတ်သားတွေတွေ့နေရပါတယ်။အဲ့ဒီအမှတ်သားကဂျွန်လတုန်းကရုရှားနိုင်ငံရဲ့ကာဒန်တစ်ခုမှာပါလာခဲ့တဲ့ဒုံးချီလောင်ချာဘေးမှာပါတဲ့အမှတ်သားတွေနဲ့လုံးဝချွတ်ဆွပဲဗျ။
အဲ့ဒီနောက်မှာဒီဘလင်ကက်အဖွဲ့အနေနဲ့ရုရှားမှာဂျွန်လကရှိခဲ့တဲ့ဒီရင်တန်းသွားလမ်းကြောင်းကိုသိဖို့လမ်းဘေးကစစ်သားတွေနဲ့အရဲသားတွေတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးခြေအခမ်းထုတ်ဖော်ခဲ့ပါတယ်။အဲဒီမှာဒီရင်တန်းကရုရှားလေကြောင်းကာကွယ်ရေးတပ်မ53တပ်ရင်းနှင့်အခြေစိုက်တဲ့ကတ်စမြုကနေစထွက်လာပြီးယူကရိန်းနယ်စပ်မှာခီးဆုံးသွားတဲ့သဘောတွေ့ခဲ့ရပါတယ်။အဖွဲ့ကောင်းဆောင်အီလီယက်ဟက်ဂန်စ်ကဆက်ပြီ
း What we've been able to find is a vast number of social media accounts.
ကျွန်တော်တို့ရှာတွေ့ခဲ့တာကလေကြောင်းကာကွယ်ရေးတပ်မ53ကစစ်သားတွေရဲ့လူမှုရေးမီဒီယာအင်တာနက်စာမျက်နှာတွေမှာအများကြီးပေါ်ဗျာ။အဲ့ဒါဒီပေါ်မှာအခြေခံပြီးတော့အဲ့ဒီလူတွေဘယ်သူတွေဖြစ်တယ်အဲ့ဒီတက်ထက်ကဘယ်စစ်သည်တွေဒီစစ်ရင်တန်းမှာပါခဲ့တယ်ဆိုတာကိုတစစီယူကြည့်ရတယ်ပေါ့လေဒါကြောင့်ဒီလူတွေကဒီလောင်ချာကိုတွေ့ခဲ့တာဖြစ်မယ်ပြီးတော့ဒီလောင်ချာထွက်သွားတာကိုဒီချိန်ချင်းမှာသူတို့မြင်ခဲ့ကြရတယ်ဗျအဲ့ဒီတော့စုံစမ်းမှုတွေလုပ်ဖို့အတွက်သူတို့နဲ့ပြောကြည့်ရမယ်လေ
ဘယ်လင်ကက်အဖွဲ့ကပဲဒီတိုင်းရင်းနဲ့တိုင်းရင်းမှုဟာဒီမစ်ထရီတီဖြစ်ပြီးရုရှားလေကြောင်းကာကွယ်ရေးတပ်မ53တပ်မမှုကတော့ဗိုလ်မှူးကြီးစာဂေဘာရိုဆိုဗစ်မတ်စကေဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ဒီအသေးစိတ်တွေကိုနယ်သာလန်နိုင်ငံကစစ်ဆေးအဖွဲ့ကိုပေးထားပြီးပါပြီ။ဒီသတင်းတော့အဖွဲ့နောက်ဆုံးသုံးသပ်ချက်အရဒီဘက်ဒုံးကျည်လောင်ချာကိုယူကရိန်းခွဲထွက်ရေးသမားတွေလက်ထက်ကိုရုရှားစစ်တပ်ကပေးခဲ့ရင်တောင်မှရုရှားစစ်သည်တွေအနေနဲ့ဒီပြစ်လွတ်မှုအတွက်အကြံပေးရမှာပါဝင်ခဲ့ပုံရတယ်လို့ဆိုပါတယ်။ဒါပေမဲ့အခုလိုဆက်ဆွဲချက်တွေကိုရုရှားဘက်ကတောက်လျှောက်ညှင်းဆိုလာခဲ့ပြီးတခါမှာတော့ယူကရိန်းတပ်တွေကပြစ်ချတယ်ဆိုတာပြနိုင်တဲ့တပ်ပုံနဲ့ဂျိုတုအထောက်အထားတွေကိုစူးစမ်းပြခဲ့ပါတယ်။ဒါကိုယူကရိန်းဘက်ကပြန်ပြီးပယ်ချခဲ့ပါတယ်။ဘယ်လင်ကက်အဖွဲ့ကတော့ရုရှားရဲ့ဒီအထောက်အထားတွေကအတုတွေပါလို့ထုတ်ပြောထားပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကတင်ညာပေးမှာဖြစ်ပါတယ်ရှင
်။စီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲဒီနေ့ဆရာခဲ့ရမှာအများစုနေရာတွေမှာတိုက်ပွဲတွေမဖြစ်အောင်ထိန်းထားနိုင်နေပါတယ်။ဒါပေမဲ့အကြမ်းဖက်မှုတချို့တော့ဖြစ်ခဲ့ပါတယ်။နိုင်ငံပိုင်သတင်းမီဒီယာကဟာမာပြည်နယ်ရဲ့အဓိကမြို့ဆလာမီးယားကစင်ကြေဖုံးမှာကားဖုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးစစ်သားနှူးသေခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီမြို့အဝင်နာမှာဖြစ်ခဲ့တဲ့ဒီပုံခွဲမှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။အီရန်နိုင်ငံလွှတ်တော်ရွေးကောက်ပွဲတွေရဲ့ဒီနေ့စောပိုင်းစစ်တမ်းရလဒ်တွေအရပြည်ပြင်ပြောင်းလဲသမားတွေနဲ့အလဲလက်သမျိုးကျဝါဒီတွေအသာရနေပြီးဒါဟာသမရဟဆန်ရူဟာနီအတွက်သူ့နိုင်ငံရဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်လာဖို့အခွင့်အခါကောင်းဖြစ်စေပါတယ်။တကယ်တော့အီရန်အနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အတူနျူကလ িয়ার ရေးသဘောတူညီချက်တရရရှိခဲ့ပြီးနောက်ပိုင်းပထမဆုံးလွတ်တဲ့လွှတ်တော်ရွေးကောက်ပွဲတွေဖြစ်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့အသေးခံဘုံခွဲသမားတူအနေနဲ့မြို့တော်ကာဘူးမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနကအနီးနားကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဒီနေ့ပဲတိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုကြောင့်ဗနေဦးအသေးချေတရားရခဲ့တယ်ဆိုတော့အခုချိန်ထိမသိရသေးပါဘူး။မြန်မြန်တပ်သေးတွေကတော့ကေဆေးဟီတပ်ဖွဲ့တွေအနေနဲ့ကြာဆုံးခဲ့သူအလောင်းတွေနဲ့လူနာတွေကိုမြို့တော်ကစစ်ရုံတစ်ခုကိုပို့ဆောင်မှုလုပ်နေစဉ်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့ဆိုပါတယ်။ရှေ့ဘက်ထဲမှာအစိုးရနဲ့တာလီဘန်တပုံတွေအကြားငြင်းချင်းဆွေးနွေးပွဲတွေဆောက်လုပ်ဖို့ရှိနေချိန်မှာအာဖဂန်ခေါင်းဆောင်အဗ်ဒူလာကဒီအကြမ်းဖက်မှုတိုက်ခိုက်တာကိုရှုံချလိုက်ပြီးအခုလိုအကြမ်းဖက်မှုတွေနဲ့ငြင်းချင်းဆွေးနွေးပွဲတွေကိုတခါတည်းတွဲလို့မဖြစ်နိုင်ဘူးလို့ဝေဖန်ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုဝင်းမင်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Pineham ဖြစ်ပါတယ်။ VO American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နောက်နိုင်ကြာည9:00ကနေ 10:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 24 MHz 1.395 line meter 25 MHz 1.165တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.